တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှယွမ်ငွေကိုတရားဝင်ပေးချေနိုင်တဲ့ငွေကြေးအဖြစ်2021ဒီဇင်ဘာလမှာဗဟိုဘဏ်ကသတ်မှတ်ခဲ့ပြီးတဲ့နောက်မှာအခုတခါတော့အမေရိကန်ဒေါ်လာကိုပြန်သုံးရမယ်လို့မြန်မာကုန်သွယ်ရေးဦးစီးဌာနကဇူလိုင်လအစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြန်မာဘက်ကရောင်းတဲ့ကုန်တွေကိုတရုတ်ဘက်ကယွမ်ငွေနဲ့ပဲပေးချေမယ်လို့ပြန်ပြီးတော့တုံ့ပြန်ထားတာကြောင့်ယွမ်ငွေကနေပြီးတော့ဒေါ်လာပြန်လဲဖို့အတွက်မြန်မာကုန်သွယ်တွေအခက်ကြုံနေပါတယ်။ဒီသတင်းရန်ကုန်ကပေးပို့တာကိုကိုငင်းချန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးမှာတရုတ်ယွမ်ငွေအစားအမေရိကန်ဒေါ်လာကိုပဲပြန်ပြီးအသုံးပြုရမယ်လို့မြန်မာကုန်သွယ်ရေးဦးစီးဌာနကဇူလိုင်လ4ရက်နေ့မှာညွှန်ကြားလိုက်ပေမဲ့တရုတ်ကုန်သွယ်တွေကတော့အမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ဖို့ညှင်းဆိုပါတယ်။တရုတ်နိုင်ငံသားငွေကြီးကြပ်ရေးကော်မတီကဒေါ်လာနဲ့ပတ်သက်တဲ့တင်းကျပ်တဲ့စည်းကမ်းတွေကိုချမှတ်ထားတဲ့အတွက်ဒေါ်လာနဲ့ကုန်သွယ်မှုမဖြစ်နိုင်ဘူးလို့တရုတ်ကုန်သွယ်တွေကတုံ့ပြန်လိုက်တာပါ။ဒါကြောင့်တရုတ်စီကယွမ်ငွေကိုယူပြီးပြည်တွင်းဘဏ်မှာမဖြစ်မနေပြန်သွင်းရမယ့်ဒေါ်လာကိုတော့ဈေးကွက်ပေါင်ဈေးအတိုင်းပြန်ဝယ်နေရတယ်လို့မူဆယ်ကပဲကုန်သွယ်အသင်းတာဝန်ရှိသူတူက VOA ကိုပြောပါဗျာ။
အစ်မတို့ဒီကုန်သွယ်ရေးအဲဆိုဟာကတော့ဒေါ်လာနဲ့တော့ရမယ်သူတို့ငါတို့ဒေါ်လာသိမလားပေါ့နော်ဒီကုန်ရောင်းရတဲ့လေပေါ့နော်ကျွန်တော်တို့ကဘာအစရာနိုင်ငံကိုရမခင်ရတော့ဘူးဒေါ်လာပေးရမယ်ဆိုအဲ့ဒီဒေါ်လာကိုပြေတော့မသိနိုင်ဘူးဟိုကျွန်တော်ဒီပြွေတဲ့ပြေပြေသိနိုင်ဘူးဒီခါကျတော့ကျွန်တော်ချားနေပြီးတော့ဒေါ်လာကိုလိုက်ချားပြီးလေစဉ်းစားကြည့်ပါဦးဒေါ်လာကျွန်တော်ကပြန်ရရမှာကောဉာဏ်နဲ့အကြောင်းကိုတက်တက်ပေါ့ပေါ့လေအဲကျွန်တော်အောက်လိုင်းနဲ့ချားတာဥပ္ပစီရ
လိုအပ်ချက်ကြောင့်ဒေါ်လာဝယ်ယူသူတွေများနေတဲ့အတွက်ဒေါ်လာဈေးတွေဆက်ပြီးတက်နေတာလို့လည်းသူကပြောပါတယ်လက်ရှိမှာလည်းပြည်တွင်းဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာကိုဝယ်ယူလို့မရပါဘူးအပြင်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးကကွာနေပြီးအပြင်မှာဒေါ်လာဝယ်ပြီးဘဏ်ကိုပြန်သွင်းရင်ထပ်ပြီးနစ်နာနေတယ်လို့မူဆယ်ကကုန်သည်တဦးကပြောပါဗျာ
ဟိုကွာတဲ့အတားငွာပါဘူးအပြင်မှာဒေါ်လာ900လောက်ပေါက်တယ်ဒီကိစ္စကဘူဘာလဲဆိုတော့သူရောင်းလို့ရတဲ့အခန်းကို600တန်းနဲ့လဲပြီးမှဘယ်လိုလုပ်ဖြစ်ကြပါလဲကုန်သည်တစ်ခါချင်းကဆုံးဆုံးပါတယ်လို့အချိန်မီတော့ပြောလို့ရှိရင်သူကလုံးဝလုံးဝလက်မခံဘူးရေးရပါလားလုံးခိုင်းပါ
ပဲမျိုးစုံပြောင်းနှမ်းမြေပဲနဲ့စီထွက်သီးနှံတွေကိုနယ်စပ်ကနေတင်ပို့မယ်ဆိုရင်ပို့ကုန်ဝင်ငွေရရှိထားတယ်ဆိုတဲ့ဘဏ်ကထုတ်ပေးတဲ့အထောက်အထားကိုကုန်သည်တွေကအရင်ဆုံးတင်ပြပေးရမယ်လို့အကောက်ခွန်ဦးစီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ်ဒီလိုတင်ပြနိုင်တဲ့ကုန်သည်တွေကိုပဲထုတ်ကုန်ကြေညာလွှာ export declaration ဖွင့်လှစ်တဲ့ကိစ္စတွေဆက်လုပ်ပေးမယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါဒီညွှန်ကြားချက်ကြောင့်မဖြစ်မနေဒေါ်လာငွေဝယ်ယူပြီးပို့ကုန်ဝင်ငွေအဖြစ်ဘဏ်သွင်းရတာကြောင့်ကုန်သွယ်ရေးမှာအခက်အခဲတွေအများကြီးကြုံလာရတယ်လို့လည်းပဲကုန်သည်အသင်းတာဝန်ရှိသူတူကပြောပါတယ
်။ဒေါ်လာချားရခဲ့တဲ့အသေးစားဒေါ်လာချားရတာပေါ့နော်။ကုန်သွယ်ရေးလုံးဝငွေချားချက်ကဒေါ်လာဆွဲတာဒေါ်လာအများကြီးရပြီလေ။ဟာကုန်သွယ်ရေးရတော့မှာဘာမှလုံးဝမရတော့ဘူးသူတို့လ
ေ။အမေရိကန်ဒေါ်လာအသုံးပြုတဲ့ပုံမှန်ကုန်သွယ်ရေးနည်းလမ်းကိုပဲပို့ကုန်လိုင်စင်ကိုခွင့်ပြုပေးမယ်လို့နေဆက်ကုန်သည်တွေကိုစီးပွားကူတန်းဌာနကအကြောင်းကြားထားပါတယ်တရုတ်ယူနန်ပြည်နယ်အစိုးရကမြန်မာနဲ့နေဆက်ကုန်သွယ်ရေးမှာဖြေလျှော့မှုတွေစပြီးလှုပ်လာပေမဲ့လည်းပြည်တွင်းကမူဝါဒတချို့ကြောင့်ကုန်သွယ်ရေးအခက်အခဲတွေဆက်ရှိနေဦးမယ်လို့လည်းကုန်သည်တွေကပြောပါတယ်ခင်ဗျာ